မြန်မာနိုင်ငံအရေးကိုတန်ခင်းတမန်ခင်းနီလန်းနေနဲ့ချိတ်ဆက်ပြီးတော့လှုပ်ဖို့လိုအပ်ကြောင်းစင်ကာပူမှာကျင်းပနေတဲ့ရှန်ဂရီလာဆွေးနွေးပွဲမှာအလေးထားဆွေးနွေးခဲ့ကြပါတယ်။နိုင်ငံဆောင်ကကာကွယ်ရေးဆိုင်ရာအကြီးအကဲတွေတက်ရောက်တဲ့ရှန်ဂရီလာဒိုင်ယာလော့ကလပ်ခေါ်တဲ့အာရှပစ္စည်းပိတ်ဒေသတွင်လုံခြုံရေးညီလာခံရဲ့ပထမနေ့မှာပဲမြန်မာငြိမ်းချမ်းရေးအမြင်မတူမှုကြားကတန် အင်ဒိုနီးရှားနိုင်ငံအာဆီယံဥက္ကဋ္ဌတာဝန်ယူခဲ့တဲ့ကလို့မြန်မာရေးမှာအဓိကကျတဲ့အဖွဲ့အစည်းအားလုံးနဲ့ချိတ်ဆက်ဆွေးနွေးပြီးတော့နိုင်ငံတကာကလည်းအလိုက်တင်ချိတ်ဆက်ဒီဇိုင်းမတ်မတ်ပြောဆိုလုပ်ကိုင်မှုလိုအပ်ပါတယ်လို့မြန်မာနိုင်ငံဆိုင်ရာအင်ဒိုနီးရှားအထူးကိုယ်စားလှယ်ရုံးအကြီးအကဲငူဝါဆဂျရာကပြောကြားခဲ့ပါတယ်ဂျာကာတာမှာ2023နိုဝင်ဘာလတုန်းကကျင်းပခဲ့တဲ့အလွတ်သဘောကောက်တယ်ပါတီဆွေးနွေးပွဲမှာလည်းငြိမ်းချမ်းရေးသဘောထားအမျိုးမျိုးရှိတဲ့အဖွဲ့တွေကိုအင်ဒိုနီးရှားအနေနဲ့ချိတ်ဆက်ပေးနိုင်ခဲ့တယ်ဆိုတာကိုဥပမာပေးပြောခဲ့ပါတယ်အဲ့ဒီတုန်းကဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG K3C လို့ခေါ်တဲ့ကရင်ကချင်ချင်းအဖွဲ့တွေနဲ့ PPCD လို့ခေါ်တဲ့ NCA အပြည့်ရဲ့လက်မှတ်ထိုးအဖွဲ့တွေကိုချိတ်ဆက်ပေးခဲ့တာကိုသူကဥပမာပေးခဲ့တာပါထိုင်းနိုင်ငံကဂျာဝေကူညီမှုမပါဘဲအာဆီယံအနေနဲ့မြန်မာရေးအလုံးမဖြစ်သလိုတရုတ်ကိုလည်းချိတ်ဆက်ပြီးတော့ကြိုးစားနေတာမှလူသားချင်းစာနာမှုအကူအညီပေးတာကနေစပြီးတော့လူသားချင်းစာနာမှုခိတအပြည့်ရတာတွေအထူးကိုမျှော်လင့်တယ်လို့သူကဆက်ပြောပါတယ်ဒါပေမဲ့မြန်မာနိုင်ငံဆိုင်ရာဥရောပအထူးကိုယ်စားလှယ် Igor Drixman ကတော့လူသားချင်းစာနာမှုအကူအညီတစ်ခုတည်းနဲ့မရဘဲနဲ့စစ်ကောင်စီဘက်ကနေနိုင်ငံရေးအကျဉ်းသားတွေလွှတ်ပေးတာနဲ့ဒေသတချို့မှာစပြီးတော့စစ်ရေးအရှိန်လျှော့တာအပြည့်ခက်ရက်ဆိုင်တာတွေလုပ်ဖို့နိုင်ငံရေးဆန္ဒရှိတဲ့ပြသဖို့လိုအပ်တယ်လို့လည်းဆွေးနွေးခဲ့ပါတယ်ဗြိတိန်နိုင်ငံသားရေးဌာန Indo Pacific ဒေသဆိုင်ရာတန်အမတ်Emery Trevelyan ကလည်းတရုတ်ရဲ့မြမအရေးအရေးပါမှုအပါအဝင်မတူညီတဲ့ချင်းကပ်မှုတွေကိုပေါင်းစပ်လုပ်ကိုင်ပြီးတော့လမ်းစာဖွင့်မှုအတွက်မြမနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ကိုဝိုင်းကူတင်ပါတယ်လို့တိုက်တွန်းခဲ့ပါတယ်ရှင်။